Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဇွန်လ30ရက်တနင်္လာနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒချမ်းပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ဆမ်မိုးဝေပါ။ဘင်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံကိုတိုက်ခိုက်ခဲ့သူလို့တန်တရားရှိသူကိုဂွာတာနာမိုဘေးအချင်းစခန်းမှာထိန်းသိမ်းထားဖို့အတွက်အမေရိကန်လွှတ်တော်အမတ်ကပြောဆိုပါရတယ်။မြောက်ကိုရီးယားနိုင်ငံကအရှေ့ဘက်ကန်ယူရန်ဂျပန်နိုင်ငံအနီးကိုမစ်ဆိုင်းဒုံးပျံနှစ်စီးဆန်းသက်ပစ်လွှတ်ခဲ့ပါတယ်။ကမ္ဘာဘောလုံးပေါ်ရဲ့နောက်ဆုံးရလက်အခြေအနေတွေကိုလည်းကိုယ်စော်ဝင်းနိုင်တဲ့အတူတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တဲ့င်းတွေကြင်ညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်တော့လူကုန်ကူးမှုနဲ့ပတ်သက်လို့အဆိုအဝါဆုံးသတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံအနေနဲ့ဒီကိစ္စကိုဘယ်လိုကင်တွယ်ဖြေရှင်းဖို့ရှိပါသလဲ
။ဒါကကွာဒူလဲကွာမကြည့်ဟဲ့ဒီနေ့ဆိုတော့ให้มีการคบกันระหว่างนายจ้างลูกจ้างโดยตรง
လူမောင်ခိုးပွဲစားတွေကိုအဓိကပြစ်မှတ်ထားနှိမ့်နှင်းသွားမှာနဲ့ပတ်သက်ပြီးတော့စစ်တပ်အကြီးအကဲကပြောဆိုသွားတာပါမကြခင်မှာပြည်စုံနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့တူပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမြန်မာပြည်ရပေးစာများနဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်တခါတက်ကြီးစကားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါတွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုစော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင်
အီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့တီဂရစ်မြို့ကိုပြန်လည်သိမ်းပိုင်နှံရေးအတွက်အီရတ်အစိုးရတပ်တွေဟာဆူနီအစွန်းရောက်တွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အယ်ခိုင်ဒါအဖွဲ့ကနေခွဲထွက်လာတဲ့အုပ်စုဟာအီရတ်နိုင်ငံနဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းဒေသတော်တော်များများကိုထိန်းချုပ်ထားပြီးတော့အစ္စလာမစ်နိုင်ငံအဖြစ်ကြီးညာထားပါတယ်။အီရတ်အစိုးရတပ်ဖွဲ့တွေဟာတီဂရစ်တက္ကသိုလ်ကိုအပြည့်အဝထိန်းချုပ်ထားနိုင်ခဲ့ပြီဖြစ်ကြောင်းအစိုးရရဲ့ပြောခွင့်ရသူကတနင်္ဂနွေနေ့မှာကြီးညာပါတယ်။ဒီဒေသကို Islamic အစွန်းရောက်အုပ်စုဖြစ်တဲ့ Islamic State of Iraq and the Levant ISIL ထံကနေပြန်လည်ရရှိဖို့အတွက်မြေပြင်တပ်တွေနဲ့လေကြောင်းကပါထိုးစစ်ဆင်ခဲ့ရတယ်လို့သူကပြောဆိုပါတယ် ISIL ရဲ့ Islamic နိုင်ငံတော်အဖြစ်အတန်နဲ့ကြီးညာချက်ကို Sunni အုပ်စုရဲ့ Internet Online ပေါ်ကနေထုတ်လွှင့်ခဲ့တာပါ ISIL အဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Abu Bakr Baghdadi ဟာအဲ့ဒီ Islamic နိုင်ငံတော်အသစ်ရဲ့အကြီးအကဲဖြစ်တယ်လို့ပြောဆိုထားပါတယ်စီးရီးယားနိုင်ငံနဲ့ဆက်နွယ်ပတ်သက်မှုရှိတဲ့အယ်ခိုင်ဒါခေါင်းဆောင်တချို့ဟာဇန်နဝါရီလအတွင်းကအစ္စလာမစ်နဲ့စီးရီးယားတပုံတွေနဲ့ပူးပေါင်းပြီးတော့စီးရီးယားနိုင်ငံမြောက်ပိုင်းအီလက်ပိုမြို့နဲ့တခြားနေဆက်ဒေသမြို့တွေမှာရှိတဲ့တပုံတွေနဲ့ပူးပေါင်းပြီးတော့ ISIL တိုက်ခိုက်ရေးအဖွဲ့တွေကိုတိုက်ထုတ်ခဲ့ကြပါတယ်
လီဗျားနိုင်ငံဘန်ဂါဇီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကို2012ခုနှစ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်ခေါင်းဆောင်အပါအဝင်မတင်ငါသူအကြမ်းဖက်သမားတွေကိုကျူးဘားနိုင်ငံမှာရှိတဲ့ Guantanamo American စစ်အခြေစားအကျဉ်းစခန်းမှာထိန်းသိမ်းထားတယ်လို့အစ်စ်မြစ်အမေရိကန်လွှတ်တော်မှဒူးကပြောကြားလိုက်ပါတယ်။အကြမ်းဖက်ခေါင်းဆောင်အာမက်အဘူခတ်တလာကိုရန်သူတိုက်ခိုက်သမားအဖြစ်သတ်မှတ်သင့်ပြီးရာဇဝတ်သားအဖြစ်အမေရိကန်မြေပေါ်မှာထိန်းသိမ်းမထားသင့်ဘူးလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Mike Rogers က CNN ရုပ်သံသတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားလိုက်တာပါ။သူကိုရာဇဝတ်သားအဖြစ်အမေရိကန်ပြည်ပေါ်မှာထိန်းသိမ်းထားခြင်းအပြင်အကုန်ကျပုံများပြီးအချမ်းဖက်သမားတွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေသူ့ထံကရနိုင်ဖို့လဲအခက်အခဲရှိနိုင်တယ်လို့ဆိုပါတယ်ခတ်တလာကတော့အချမ်းဖက်မှုနဲ့သူ့ပေါ်ဆွဲချက်တင်ထားတာတွေကိုစနေနေ့က Washington DC မြို့မှာညှင်းဆိုလိုက်ပါတယ်ခတ်တလာအနေနဲ့အမေရိကန်စစ်ဆေးမှုတွေရဲ့ကောင်းမွန်ကိုစစ်ဆေးမှုကိုကောင်းမွန်စွာဆက်ဆံခဲ့ပေမဲ့ပူးပေါင်းဆောင်ရွက်ခြင်းတော့မရှိဘူးလို့လွတ်တော်အမတ် Mike Rogers ကပြောပါတယ်။လီဗျားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Chris Stevens နဲ့တခြားအမေရိကန်နိုင်ငံသား3ဦးသေဆုံးခဲ့တဲ့2012ခုနှစ်စက်တင်ဘာ17ရက်နေ့ကဘန်ဂါဇီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်မှုမှာခတ်တလာကဥဆောင်ပြုလုပ်ခဲ့တာလို့အမေရိကန်ပြည်ထောင်စုကဆွဆွဲပြောဆိုနေတာဖြစ်ပါတယ်
။ယူကရိန်းနိုင်ငံသမ္မတ Petro Poroshenko ဟာရုရှားသမ္မတဗလာဒီမီယာပူတင်ပြင်သစ်နဲ့ဂျာမနီနိုင်ငံအကြီးအကဲတွေနဲ့လေးပွင့်ဆိုင်တယ်လီဖုန်းစကားပြောဆိုရမှာပါဝင်ခဲ့ပါတယ်။ပိုရိုရှန်ကိုဟာသူ့ရဲ့ညဉ့်ညံ့ရေးအစီအစဉ်အထမြောက်စေဖို့အတွက်မျှော်လင့်ထားတာပါ။သတင်းပတ်ကုံအတွင်းရုရှားလူလာတဲ့ခွဲထွက်ရေးသမားတွေနဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ယူကရိန်းသမ္မတဟိုတခြားနီးလန်းရွေးချယ်ဖို့တောင်းဆိုတဲ့အနေနဲ့တနင်္ဂနွေနေ့မြို့တော်ကီယက်ဖ်မှာလူပေါင်း1000ကျော်ဆန္ဒပြနေချိန်မှာပဲအခုလိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောဆိုခဲ့ကြတာဖြစ်ပါတယ်။ရုရှားလူလာသူတွေအပေါ်တ တဖက်သက်အပြစ်ခတ်ရက်စဲမှုကာလကုံဆုံးသွားပြီဖြစ်တဲ့တနည်းအားဖြင့်ယူကရိန်းစိုးရရဲ့အကူလုပ်ရဟာယူကရိန်းစစ်သားတွေအတွက်အလွန်အန္တရာယ်ကြီးမားတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့စာနာပြသူတွေကပြောဆိုကြပါတယ်နှစ်နာရီအကြာနိုင်ငံတကာတယ်လီဖုန်းလိုင်းကနေဆက်သွယ်စကားပြောဆိုခဲ့ကြပြီးတဲ့နောက်ယူကရိန်းအစိုးရဘက်ကအပြစ်ရက်ကာလကိုအနည်းဆုံးကျင်းလာတဲ့ညအထိတိုးပေးဖို့ကန့်လန့်ထားတဲ့အကြောင်းသမရပူရိုရှန်ကိုကပြောဆိုပါတယ်ခင်ဗျာ
ရုရှားလူလာတဲ့ခွဲထွက်သမားတွေနဲ့တိုက်ပွဲဖြစ်နေတာရပ်တန့်ပြီးယူကရိန်းအစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်းတစ်ဖက်သက်အပြစ်ခတ်ရဆဲခဲ့တာတက်တန်းကုံဆုံးသွားပြီဖြစ်ပြီးယူကရိန်းဘက်ကအပြစ်ရထားတဲ့အောင်ဆက်လက်သဘောထားနေမယ်ဆိုရင်သူတို့စစ်သားတွေအထိနာလိမ့်မယ်လို့ကီယက်ဖ်မြို့မှာဆန္ဒပြနေသူတွေကပြောကြားလိုက်ပါတယ်သမရပက်ထရိုပိုရိုရှန်ကိုအနေနဲ့အပြစ်ရထားတာကိုအဆုံးသတ်ဖို့အင်အား1000လောက်ကမြို့တော်မှာခြိတက်တောင်းဆိုခဲ့ကြတာဖြစ်ပါလေအကြမ်းဖက်သမားတွေနားလည်တဲ့ဘာသာစကားဟာတန့်ရအသုံးပြုတာပဲဖြစ်တယ်လို့ဆန္ဒပြသူတူကန်ဆောင်ထားတဲ့ဆိုင်းဘုတ်မှာရေးသားထားပါတယ်တခြားဆန္ဒပြသူတူကတော့အပြစ်ရထားတာဟာဘလောက်ထိကြာမလဲဘသူတွေနဲ့တွေ့ဆုံဆွေးနွေးမှလဲဆိုပြီးအပြစ်ရထားမှုကယူကရိန်းစစ်သားတွေအတွက်အန္တရာယ်ရှိကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းအတွင်းယူကရိန်းစစ်သားတွေနဲ့ရုရှားလူလာသူခွဲထွက်သမားတွေအကြားစီလ်ဗီယန်စကမှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးစနေနေ့ကတော့ရုရှားတပ်ဖွဲ့တွေဝင်စီးခဲ့တဲ့အတွက်ယူကရိန်းနိုင်ငံသား3ဦးသေဆုံးခဲ့ပါတယ
် View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 ညာ5.32 kHz 6.255.39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့နာနယ်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာပေးနေပါတယ်အစ္စရေးတပ်ဖွဲ့တွေကတနင်္လာနေ့မှာဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေတိုက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်ပါလက်စတိုင်းတွေကဣသရေလနေပြည်အတွင်းကိုနေဆက်ဖြတ်ကျော်ပြီးတော့ရော့ကက်ဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ပြန်လည်ပြုတ်တဲ့အခုတက်ခတ်မှုအတွင်းမှာဟာမတ်စစ်သွေးကြတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဣသရေလပိုင်နေပြည်အတွင်းကိုရော့ကက်ဒုံးပျံတွေနဲ့တိုက်ခိုက်ဖို့ပြင်ဆင်နေတဲ့စစ်သွေးကြွားတွေကိုချိန်ရွယ်ပြီးတော့တက်ခတ်ခဲ့တာဖြစ်တယ်လို့ဣသရေလကြီးတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။ပါလက်စတိုင်းစစ်သွေးကြွားတွေဟာဣသရေလနိုင်ငံတောင်ပိုင်းကိုတောက်ကြနေတဲ့စနေနေ့တွေမှာရော့ကက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။ရော့ကက်ဒုံးကျည်တစ်ခုဟာစာဒါရော့ခ်မြို့မှာရှိတဲ့စက်ယုံတယုံကိုထိမှန်ခဲ့ပြီးတော့အဲ့ဒီစက်ယုံမီးလောင်ကျွမ်းသွားခဲ့တယ်လို့ဆိုပါတယ်။ဇွန်လဆိုင်းပိုင်းတုန်းကစပြီးတော့ဂါဇာကမ်းမြောင်ဒေသမှာနေထိုင်တဲ့ပါလက်စတိုင်းစစ်သွေးကြွတွေဟာအစ္စရေးနိုင်ငံအတွင်းကိုရော့ကက်ဒုံးကျည်အလုံးပေါင်း60ကျော်ပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဇွန်လ12ရက်နေ့ကဂါဇာမြစ်အနောက်ဖက်ချမ်းအစ္စရေးနိုင်ငံသားဂါဇာမြစ်ရဲ့အနောက်ဖက်ချမ်းမှာအစ္စရေးနိုင်ငံသား10ကျော်တက်လူငယ်တချို့ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အစ္စရေးနဲ့ပါလက်စတိုင်းကြားမှာအခြေအနေတွေတင်းမာလာခဲ့တာပါအဲ့ဒီလူငယ်တွေကိုဟာမတ်စ်အဖွဲ့ကပြန်ပြီးဆွဲသွားတာဖြစ်တယ်လို့အစ္စရေးကဆွဆွဲထားပါတယ
်စီးရီးယားနိုင်ငံဒမတ်စကတ်မြို့ကတဘုံတွေထိ ंछ ုတ်ထားတဲ့ဒေသမှာကာဗွန်ပေါက်သွားတဲ့အတွက်အ ਨੇ စုံလူနှုတ်ဦးတည်ဆုံးပြီးအများပြားထိခဲ့တဲ့ရန်ရသွားပါတယ်ဒူမအယက်ကလူစီကားတဲ့ဈေးအတွင်းဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုကိုဘသူတွေပြုတ်လုတဲ့ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူးအီရတ်အခြေစား ISI လဲလို့ခေါ်တဲ့အဲခေရအဖွဲ့နဲ့ဆက်နွယ်နေတဲ့ဆူနီတဘုံအဖွဲ့ဟာစီးရီးယားသမ္မတဘာရှားအယ်အစပြုတ်ကြရေးတိုက်ပွဲဝင်နေတဲ့တဘုံအဖွဲ့အပါအဝင်အဖွဲ့အတော်များများတို့နဲ့ရံဘက်အဖွဲ့ဖြစ်နေကြတာဖြစ်ပါတယ် ISI လဲအဖွဲ့ဟာအီရတ်နိုင်ငံမြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ထားပြီးအီရတ်အစိုးရကိုဖြုတ်ချဖို့ချင်းချောက်လာနေတဲ့အဖွဲ့ဖြစ်ပါတယ် ISI အဖွဲ့အပါအဝင်တခြားအစိုးရအဖွဲ့တွေနဲ့တိုက်ပွဲဝင်နေတဲ့စီးရီးယားနိုင်ငံအတွင်းကသဘောထားပြော့ပြောင်းတဲ့တဘုံအဖွဲ့တွေကိုကူညီဖို့အမေရိကန်သမ္မတအင်ဂျူရောကကွန်ဂရက်လွှတ်တော်မှာအမေရိကန်ဒေါ်လာ1,500တောင်းဆိုထားပါတယ်အစိုးရအစ္စလာမ်စစ်သွေးကြွတွေကိုဝိုင်းဝန်းတိုက်ခိုက်ကြဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအခြေလက်ပိုင်းကခေါင်းဆောင်တွေနဲ့အခုသတင်းပတ်တစ်ပတ်လုံးနေပါလက်လက်စီယုံပြောဆိုနေပါတယ်
။မြောက်ကိုရီးယားနိုင်ငံဟာအရှေ့ဘက်ကန်ယူတန်ဂျပန်ပင်လယ်အတွင်းကိုတန်လက်ပစ်မစ်ဆိုင်ဒုံးပျံ20စမ်းတပ်ပြီးတော့ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ဆိုင်ရာအရာရှိတွေကပြောဆိုပါတယ်။ဒါဟာဆိုရင်မြောက်ကိုရီးယားနိုင်ငံကိုဒုံးပျံဒီစမ်းတပ်ပစ်လွတ်တာမလုပ်ဖို့တားမြစ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအန်တုလိုက်တဲ့လုပ်ရလည်းဖြစ်ပါတယ်။SCUD အမျိုးအစားမစ်ဆိုင်ဒုံးပျံ20ကိုမြောက်ကိုရီးယားနိုင်ငံအရှိမြောက်ဖက်ကန်ယူတန်းကနေပစ်လွတ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားနဲ့ဂျပန်နိုင်ငံကြားပင်လယ်တွင်းကိုမကျရောက်ခင်ကီလိုမီတာ900အကွာဝေးကိုဖြတ်တန်းသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောဆိုပါတယ်။ဒီလွတ်ရက်ပေါ်ဂျပန်အစိုးရကချက်ချင်းဆိုသလိုကန့်ကွက်ခဲ့ပါတယ်။ဒါပေမဲ့ CA6 ကာလာတို့ကမြောက်ကိုရီးယားကဖမ်းဆီးသွားခဲ့တဲ့ဂျပန်နိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးတော့အင်ကာနေဘေကျင်းမြို့မှာပြုလုပ်မဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပွဲကိုတော့ဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်လို့ဂျပန်တာဝန်ရှိသူတွေကပြောဆိုပါတယ်
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာတော့နယ်သာလန်နဲ့ကော့စတာရီကာကအသင်းတွေ quarter final ကိုတက်သွားပါတယ်ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုတင်းတင်းကြပ်နေကဆက်လက်ကစားကြတာမှာ Fortas Leza မှာတော့နယ်သာလန်ကမက္ကဆီကိုအသင်းကိုပွဲပြီးကနီးသွင်းတဲ့ဂိုးတွေနဲ့နောက်ဆုံးမှာ2-0နဲ့အနိုင်ရသွားပါတယ်ပထမပိုင်းမှာနှစ်သင်းစလုံးဂိုးမရှိသေးကြခဲ့ပြီးအဖွင့်ဂိုးကိုတော့မက္ကဆီကိုကတိုက်စစ်မှုဂျိုဗာနီဒိုဆန်တိုစ်က48မိနစ်မှာတွင်းခဲ့တာပါ။နယ်သာလန်အသင်းချေပါကိုရဖို့တိုက်စစ်ကိုအရှိန်မြင့်ခဲ့ပေမဲ့ရာသီဥတုပိုလွန်းနာရဲ့မက္ကဆီကိုနောက်တန်းတဲ့ဂိုးသမားတို့ကကောင်းလွန်းတာတွေကြောင့်တော်တော်နဲ့ချေပါကိုမရခဲ့ပါဘူး။နယ်သာလန်အတွက်ချေပါကိုကတော့88မိနစ်မှာတောင်းကန်ဘောကနေပြန်ကျလာတဲ့ဘောလုံးကိုရှိုင်းနိုက်ဒါကဂိုးအေရီယာထိတ်တဲ့တွေကနေဗော်လီကန်သွင်းသွားတာဖြစ်ပါတယ်။နယ်သာလန်အတွက်အနိုင်ဂိုးကတော့ဒဏ်ရာရအချိန်ပို3မိနစ်မှာရောဘင်ကြောင့်ရတဲ့ပယ်နယ်တီကတဆင့်ဟန်တလာကသွင်းသွားခဲ့တာဖြစ်ပါတယ်။ရက်စီဖေးမှာကစားတဲ့ဂရီးနဲ့ကော့စတာရီကာပွဲမှာတော့အချိန်ပိုပြီးတဲ့အထိတကိုးစီတည်ကျနေတာကြောင့်ပယ်နယ်တီကန်တာမှာကော့စတာရီကာကအနိုင်ရသွားပြီးပထမဆုံးအကြိမ် quarter final တက်သွားပါတယ်။ကော့စတာရီကာအတွက်ပထမဂိုးကိုရူဝစ်က52မိနစ်မှာသွင်းယူခဲ့တာပါ။66မိနစ်မှာတော့ကော့စတာရီကာကဒရာတဲဟာနဝါတနီနဲ့ထုတ်ခံခဲ့ရပါတယ်။အဲ့ဒီနောက်ဂရီးအတွက်ချေပါဂိုးကိုတော့ဒဏ်ရာရအချိန်ပို1မိနစ်မှာပါပါစတာတိုပူလို့စ်ကသွင်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်အချိန်ပေါ်မှာတော့နှစ်သင်းစလုံးဂိုးမသိမ်းနိုင်ကြတာကြောင့်နောက်ဆုံးပယ်နယ်တီကန်တာမှာတော့ကော့စတာရီကာက 5-3 နဲ့နိုင်ပြီးကော့စတာရီကာအသင်းဟာကမ္ဘာဖလား quarter final ကိုပထမဆုံးအကြိမ်တက်သွားတာဖြစ်ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းတမီလ်နာဒုပြည်နယ်မှာစနေနေ့နှောင်းပိုင်းဆောက်လက်ဆ7ထက်တိုက်ပြိုကျသွားတဲ့အတွက်အနည်းဆုံးလူ12ဦးသေဆုံးပြီးတော့အပြိုပြက်ဒီအောက်မှာလူတွေအများပြားပိတ်မိနေပါတယ်။မိုးတွေလည်းတီးထန်စွာရွာသွန်းပြီးမိုးကြိုးတွေပစ်လို့ဆောက်လုပ်ရေးလုပ်သားတွေအဆောက်အဦထဲမှာမိုးခုံတွေတုံးမှပြိုကျသွားတာဖြစ်ပါတယ်။ပြိုကျတဲ့အချိန်မှာအဆောက်အဦထဲမှာလူ90လောက်ရှိနေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဆောက်အဦအပြည့်တွေကြားမှာလူ32ဦးကိုကယ်ထုတ်နိုင်ခဲ့ပြီးတော့အဲ့ဒီထက်က12ဦးကတော့တေနေပြီးဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ်ဖြစ်တဲ့ဂျာယာလန်လတီဟာဂျာယာရန်ကပြောဆိုပါတယ်ခင်ဗျာ
ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်သတင်းဆောင်မတစ်ပုဒ်ကိုအရင်လှည့်ပေးပါရစေထိုင်းနိုင်ငံမှာတရားမဝင်လာရောက်နေထိုင်အလုပ်လုပ်ကိုင်းနေတဲ့အိမ်နီးချင်းနိုင်ငံတွေကအလုပ်သမားတွေကိုပြင်းပြင်းထန်ထန်အရေးယူတာမျိုးတွေထိုင်းအစိုးရအနေနဲ့လုပ်မှာမဟုတ်ပဲနောက်ွယ်ကနေလူမောင်ခိုကူးနေသူတွေကိုသာအဓိကအရေးယူနှိမ်နှင်းသွားမှာဖြစ်တယ်လို့ထိုင်းစစ်တပ်အကြီးအကဲကနေနိုင်ငံတော်မိန့်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒီအတွက်လူကုန်ကူးမှုအများဆုံးဖြစ်နေတဲ့ရေရွက်ပစ္စည်းလုပ်ငန်းလုပ်တဲ့နေရာတွေနဲ့ငါးဖမ်းလေတွေပေါ်မှာရောင်းစားခံရသူကိုကယ်ဆယ်ဖို့အရင်ဆုံးလှုပ်ဆောင်တင်တယ်လို့လည်းထိုင်းနိုင်ငံမှာရှိတဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူတွေကတိုက်တွန်းခဲ့ကြပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောင်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR2 စောင့်ကြည့်အဆင့်ထဲမှာထည့်ထားခဲ့ပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကတော့TR3 လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာထိုင်းနိုင်ငံအတွင်းမှာနိုင်ငံတကာအစိုးရတွေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံခဲ့ပြီးလူကုန်ကူးမှုပပအောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့လည်းနှိမ်နှင်းမှုတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကိုလည်းထိုင်းအစိုးရကနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာအခုလိုပြောဆိုသွားတာပါ။ဆီဆိုရခေါင်းဆောင်ကနိုင်ငံတော်ကိုပြောကြားခဲ့တဲ့အထက်မှာရှေ့ပြောင်းလို့သမားတွေနဲ့လုပ်ငန်းရှင်တွေကြားမှာလူကုန်ကူးမှုတွေမရှိအောင်မာဖီးယားဂိုင်းလိုရာဇဝတ်မှုတွေလုပ်နေတဲ့ဂိုင်းတွေနဲ့သူတို့နဲ့ဆက်ဆက်လှုပ်ဆောင်နေတဲ့ပွဲစားတွေပါဝင်ပတ်သက်မှုမရှိအောင်နှိမ်နှင်းလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုလိုက်တာပါဂျွန်လ25ရက်နေ့ကပဲနိုင်ငံသားလူသမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိန့်အမှတ်80မြင်းဆောင်299ခုကိုလည်းထုတ်ပြန်ခဲ့ပါတယ်ဒီထဲမှာလူကုန်ကူးမှုတွေလှုပ်အားကခေါင်းပုံဖြတ်မှုတွေအလုပ်သမားတွေကိုအနိုင်ကျင့်စော်ကားမှုတွေမရှိစေရေးတွေလည်းပါဝင်ပါတယ်။ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့လူကုန်ကူးသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေကိုတိုက်ဖျက်ရေးလှုပ်ဆောင်တဲ့အခါမှာရဲရွက်လုပ်ငန်းလှုပ်ဆောင်နေတဲ့နေရာတွေမှာငါးဖက်လုပ်ငန်းတွေမှာရောင်းစားခံရသူတွေကိုကယ်ဆယ်ရေးအရင်လှုပ်တင်တယ်ဆိုပြီးပြောဆိုလိုက်ပါတယ်။
ရ long what ten shall move in a pure in low my boy in pian so that Lolo Lala Song Piaquin baby do my massive layame. Now be the eating my long and my naive on me that kind of way. A catching with meals or a pen and that's an immulomen. Japan do Korea do Myanmar Lutomari watching it, Bajangle, Ben Mandela who Joshi the Pesayare. Tending and dream my long emma, my pen long emma, Lu Lutoma Shabani daga. လုံးရတဲ့လောက်ကိုပိတ်ဆံမပေးခြင်းနဲ့လကားခိုင်းရှင်လာရောက်ဖြစ်တယ်အဲ့ဒီလိုမတရားခိုင်းနေတဲ့နေရာကိုအရင်တတ်ရှင်ဖို့လိုတယ်နောက်ပြီးတော့နေကြတဲ့မှာဒေသန်သားရှိတဲ့ကောတောင်းရောင်းအဲ့ဒီနေကြတဲ့မှာမြန်မာလူ့သမားတွေလာပြီးတော့လူသိသိကူနေကြမှာကိုယ်တိုင်ဝန်ဆောင်ချပေးတိုင်းနိုင်ငံတွေကိုတရားဝင်ပြန်အလုပ်လုပ်ကိုရှိဖို့လိုတယ်အဲ့ဒီလိုမျိုးမဟုတ်လို့ရှိရင်ဗမာလာကျင်တဲ့ mafia gang lo, weza gang lo, so that she knew my way. Damn lo, the girl would all lolly me.
Tang said Daga, down when she do rene, tining a yaw, Yamanang and Damia Peruha, Macha de ingabe, dress on a bee, Lugon Gumuri, lonely, a kind ego, passing night boat, a chelady, pin and get yaw. ဘုဘောင်းဆောင်ရဲ့နိုင်ရည်အတွက်လဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်လို့အစိုးဆုံးအစဉ်ကနေကြော်လွှမ်းနိုင်ဖို့အတွက်ကြိုးစားနေပြီမဲ့အင်းနီနာချင်းနိုင်ငံတွေကအလုပ်ရှာဖွေသူတွေများလာတဲ့အတွက်လူကုန်ကူးမှုတွေဖြစ်လာရကြောင်းပြောဆိုနေတာပါ။စစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တရားမဝင်အလုပ်လုပ်နေသူတွေကိုစနစ်တကျလုပ်ငန်းဝင်တွေမှ ချင်ဒေသမှာ one stop စာပေဖွင့်ပြီးအလုတ်သမားလက်မှတ်တွေကိုစတင်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းကိုလည်းကြေညာထားပါတယ်ရှင်
လူကုန်ကူးမှုတိုက်ဖျက်ရေးစီမံကိန်းတရက်အနေနဲ့လူမှောင်ခိုပွဲစားတွေကိုပြစ်မှတ်ထားနှိမ်နှင်းသွားမှာဖြစ်တဲ့အကြောင်းထိုင်းအာနာသိန်းအစိုးရကပြောကြားချက်နဲ့ပတ်သက်ပြီးတော့မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်တင်ဆက်နေကြမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
မနက်ငယ်ရဲ့ကျမကြီးလောကမှာယောဂလက္ခဏာခွဲချမ်းစိတ်ဖြာရာမှာလွဲမနေတာတွေအနာတခြားစိတ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1-32-38-555-4ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်တော်ရရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတင်းနှင်းလာနေမနေ့ခင်းစီစဉ်တွေကိုမနေ့9နာရီထိ kHz 933ည kHz 4433ညနဲ့ kHz 6185တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါစေ။အရင်ဆုံးနားဆင်ကြရမှာကမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ပါ။ဒီအစီအစဉ်မှာအေယူဥရောပတမကကမြန်မာနိုင်ငံရဲ့ကျေးလက်ဒေတာပြည်သူတွေရဲ့လူမှုဘဝဖွံ့ဖြိုးရေးနဲ့ဝင်ငွေတိုးပွားရေးအတွက်ဘလို့ကူညီပေးနေတယ်လဲဆိုတာကိုတင်ဆက်ပေးမှာပါ။ကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်ကကျေးရွာတွေမှာငွေစုငွေချေတမဝယမအသင်းတွေထူထောင်နိုင်ဖို့ EU ကနေလာမဲ့3နှစ်အတွင်းယူရိုငွေ1,000,000,000ပံ့ပိုးသွားမှာဖြစ်ပြီးလုပ်ငန်းတွေအကောင့်ထဲဖော်နိုင်ရေးမှာ AFD ပြင်သစ်ဖွံ့ဖြိုးရေးအေဂျင်စီ Planet Finance နဲ့ CDA လို့ခေါ်တဲ့မြန်မာလူမှုဖွံ့ဖြိုးတိုးတက်ရေးအသင်းတို့ပူးပေါင်းပြီးတော့ဒေသခံတွေဝင်ငွေတိုးပွားရေးသင်တန်းတွေကူညီပေးတင်နန်းပေးဖို့ကူညီနေတယ်လို့ Planet Finance ရဲ့ Season Manager ကပြောပါတယ်။ Planet Finance ရဲ့ Season Manager J Supertran ကို Editor ဒေါက်ခွင်စိုးဝင်းကနေ VOA ရန်ကုန်ရုံးမှာဖိတ်ခေါ်ပြီးတော့တည်ထံတွေ့ဆုံမေးမြန်းထားတာကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ Thank you you very much for letting us.
ပြည်သူမြန်မာဝင်ပြည်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။ EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့ Planet Finance ဆိုတဲ့အဖွဲ့အစည်းအကြောင်းကိုအရင်ဆုံးပြောပြပေးပါလားရှင်
။ Planet Finance is a French consulting firm.
ကျွန်တော်တို့ကဖွံ့ဖြိုးမှုအတွက်ဗန်နာငွေကြေးထောက်ပံ့တာကိုပို့ပြီးအာရုံစိုက်ပါတယ်။အသေးစားငွေကြေးလုပ်ငန်းစီးပွားရေးလုပ်ငန်းဖွံ့ဖြိုးအောင်မတ်တီးဖို့ကိုယ့်ကိုအလုပ်အပ်ထားတဲ့သူတွေကိုကာကွယ်ပေးရေးလူမျိုးရေးနယ်ပယ်မှာကြိုးပြုနိုင်ရေးစီမံခွဲခွဲမှုစတဲ့ကဏ္ဍတွေမှာနည်းပညာအရပံ့ပိုးပေးပါတယ်။ Planet Finance အနေနဲ့အရှေ့တောင်အရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့မြန်မာနိုင်ငံမှာအာရုံစိုက်ကူညီနေပါတယ်။အခုကရင်ပြည်နယ်မှာကူညီပေးဖို့ EU ဥရောပသမဂ္ဂကတာဝန်ပေးထားပါတယ်။ကရင်ပြည်နယ်ကစီမံကိန်းကို2012ခုနှစ်ကတည်းကအစပြုခဲ့တာဖြစ်ပြီး2013ခုနှစ်လယ်ပိုင်းမှာပြည်သက်ညှိနှိုင်းနိုင်ခဲ့လို့ဒီနှစ်2014ခုနှစ်မှာလုပ်ငန်းစတင်နိုင်ခဲ့တာဖြစ်ပါတယ
် Inclusion in current state လို့ခေါင်းစဉ်တက်ထားပါတယ်အဲဒီတော့ Inclusion ဆိုတာလယ်သမားတွေကိုနောက်ကရင်ပြည်နယ်ကလူမှုအတိုင်းအဝိုင်းတစ်ခုလုံးမှာပါဝင်နိုင်တဲ့အစီအစဉ်ကိုဆိုလိုတာပါလားရှင
် Basically if you look at the concept of financial inclusion the basis
အခြေခံအပြင်ကျေးလက်ပဲဖြစ်ဖြစ်စီးပွားရေးတက်သက်စားနိုင်ငံတွေကမြို့ပြမှာပဲဖြစ်ဖြစ်စီအန်သားတွေကဗန်နေနဲ့ဗန်နိုင်ငွေချေးလုပ်ငန်းတွေကိုလက်လက်မမီကြပါဘူး။စင်ရဲလူတို့ဟာဗန်နိုင်နဲ့ပဲနဲ့အလံဝေးတယ်လို့ပြင်ပကိုရောက်နေတာပါ။ဒါကြောင့်ကျေးလက်ဒေသတွေကရောမြို့ပြကပါစင်ရဲသားတွေအနေနဲ့ဗန်နေကိုလက်လက်မီနိုင်အောင်အားလုံးပါဝင်နိုင်တဲ့ငွေစုငွေချေးစနစ်တည်ထောင်နိုင်အောင်ကူညီပေးတဲ့အစီအစဉ်ဖြစ်ပါတယ်။
ဒီလိုအစီအစဉ်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ကိုဒေသခံဗန်တွေတခြားအစိုးရဌာနတွေနဲ့ကိုပူးပေါင်းဆောင်ရွက်တာတွေရှိပါလားရှင်။
Well, in our project here in Kayin State, we are working with the cooperatives.
အခုကရင်ပြည်နယ်မှာတော့တမဝဲမအသင်းအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တမဝဲမဝန်ကြီးဌာနနဲ့နားလည်မှုစာကျင်စာတုံ့တက်နေတဲ့အစဉ်အရကျွန်တော်တို့မှာအောက်ခြေရက်ွက်ကျွေးရတမဝဲမအသင်းအနေနဲ့အနီးကပ်ဆောင်ရွက်နေပြီးဝန်စုငွေချေအသင်းမတည်နိုင်အောင်နည်းပညာအရပံ့ပိုးပေးနေပါတယ်။ဒါမှသာကျေးလက်နေပြည်သူတွေကိုဗန်နာရေးဝန်ဆောင်မှုလက်လန်းမိနိုင်မှာဖြစ်ပါတယ
်။အခုဒီ EU ဥရောပသမဂ္ဂရဲ့ပံ့ပိုးမှုကဘယ်လောက်ထိထိရောက်မှုရှိပါသလဲ
။ Well, right now if you look at the financial market in the Kayin State
လို့ဆက်ကင်းပြည်နယ်ရဲ့ဗန်နာရေးစည်းကွက်ကိုကြည့်မယ်ဆိုရင်ဘီဘခလွန်ဒေတာဖြစ်တဲ့အတွက်ဘန်ရီအတွက်အတော်လေးနည်းပါတယ်ဘန်ရီကလည်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဖတ်အနဲ့တခြားတမျိုးလောက်မှာပဲရှိတာပါကြည့်လက်ဒေတာမှာဆိုဗန်နာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမရှိသလောက်ပါပဲဒါကြောင့်ကျွန်တော်တို့ရဲ့စီဇန်တွေကိုကြီးရတဲ့အထိရအောင်လုပ်ပေးနေတာပါအောက်ခြေကြီးရအစ်စ်မှာကိုတူကိုထငွေစုငွေချင်းအသင်းတွေမတည်ပြီးနောက်ဆုံးမှာတင်းခွဲတွေစူးစီးကတမဝယ်မှာဘန်ထူထောင်နိုင်တဲ့အထိပံ့ပိုးပေးဖို့ရည်ရွယ်ပါတယ်အခုရွာတွေမှာကြီးလက်တမဝယ်မှာအသင်းတွေရှိပါတယ်အဲ့ဒီအသင်းတွေကတစ်ဆင့်တကယ်အလုပ်ဖြစ်မဲ့ငွေလွှဲငွေပြောင်းပေးနိုင်တဲ့ဘန်တွေထူထောင်နိုင်တဲ့အထိမှန်းဆထားပါတယ
်ဟုတ်ကဲ့တချို့အမျိုးသမီးအဖွဲ့အစည်းတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံက Grameen Bank လို့ပုံစံမျိုးပေါ့နော်အသေးစားငွေချေးလုပ်ငန်းတွေထူထောင်တာတွေရှိပါတယ်အဲ့ဒီပုံစံနဲ့များဆင်စင်တူနေမလားရှင
်one aspect of our operation will be microfinance
ကျွန်တော်စီစဉ်နေမှာအသေးစားငွေချေးရဲ့လုပ်ငန်းလဲပါဝင်ပါတယ်အသေးစားငွေချေးလုပ်ငန်းဟာချို့တဲ့သူတွေအတွက်တမင်ရည်ရွယ်ပါတယ်တမဝယ်မှာငွေစုငွေချေးကတော့လူရန်စားခွဲခြားတတ်မှတ်မထားပါဘူးအသိဝင်ဖြစ်ခြင်းနဲ့ဘယ်သူမှစိုးပါဝင်နိုင်ပါတယ်တမဝယ်မှာငွေစုငွေချေးဆိုရင်အသေးစားချင်းငွေလဲပါမယ်အလက်စားစီဝိုင်းလုပ်ငန်းတွေအတွက်လဲပါဝင်နိုင်ပါတယ်ဘန်နာငွေချေးထောက်ပံ့တဲ့နေရာမှာလဲလေယာစက်ပြိုးရေးအပြင်စက်ပြိုးမွေးမြူရေးနဲ့မဆိုင်တဲ့ကုန်ထုတ်လုပ်မှုစီးပွားရေးလုပ်ငန်းတွေအတွက်ပါစဉ်းစားပေးမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အသေးစားငွေချေးလုပ်ငန်းမှာဒုတိယအနေနဲ့အများဆုံးဒေါ်လာ900ပဲချိနိုင်တာပါတမဝယ်မှာငွေစုငွေချေးကတော့လုပ်ငန်းပမာဏအလိုက်ဒီထက်မကအများကြီးပိုချိနိုင်အောင်စီစဉ်ပေးနေပါတယ်
ပေါ်အစီအမံကုတ်ခဲ့ပြီးတော့အောက်ခြေကလှုပ်ရှားရမယ့်အစီအစဉ်မျိုးပါလား
I would like to think that it's more trickle up or bottoms up
မဟုတ်ပါဘူးအောက်ခြေကစပြီးလှုပ်ရှားရမယ့်အစီအမံဂိမ်းပါအောက်ခြေကနေလှုပ်ချင်တာဆန္ဒရှိတာကိုဥဆောင်ဥရပြုလှုပ်ရှားကြတဲ့အခြေအနေတွေကိုကျွန်တော်တို့ကအခွင့်အကောင်းယူပြီးထိရောက်ပြီးအကျိုးရှိအောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုနည်းပညာအရပံ့ပိုးပြီးဖိမှကူညီနေတာဖြစ်ပါတယ်အောက်ခြေလူတန်းစားအနေနဲ့ဗန်နာရေးဝန်ဆောင်မှုလုပ်ငန်းတွေလက်လန်းမီလာတာနဲ့အမျှစီဝိုင်းအခွင့်အလမ်းတွေပေါ်ပေါက်လာမှာဖြစ်ပါတယ
်အခုပေးနေတဲ့သင်တန်းတွေကဘာကိုဦးစားပေးပါသလဲနမူနာလေးတစ်ခုလောက်ရှင်းပြပေးပါလားရှင
် The basic training that we provide in the community is what we call the rapid savings mobilization technique
အခုလောလောဆယ်ကျွေးရတွေမှာပေးနေတဲ့အခြေခံသင်တန်းကတော့ငွေကိုအမြန်ဆုံးဘယ်လိုနည်းနဲ့ဘယ်လိုစုဆောင်းကြမလဲဆိုတာပါဒီသင်တန်းကို GTZ GTI ကတီထွင်ပေးထားတာပါကြီးလက်ဒေတာတွေကိုကွန်းစစ်တဲ့အခါငွေစုကိုပြောရင်ဒီလောက်စည်ရဲရတဲ့အထက်ငွေပူငွေရှံမှမရှိတာငွေမစုနိုင်ဘူးလို့ပဲပြောကြပါတယ်ငွေသားအနေနဲ့မစုမရင်တောင်နွားဖြစ်ဖြစ်ဝက်ဖြစ်ဖြစ်တစ္ဆန်တချို့ငွေထားနိုင်တာကလည်းစုဆောင်းတဲ့သဘောဖြစ်ပါတယ်ငွေစုပုံစုနည်းတွက်ချက်တက်အောင်ရှိရတဲ့ချမ်းသနာချမ်းစုတင်တာစုဆောင်းတက်အောင်အခြေခံအဖြစ်နီးပေးလမ်းပြတင်တဲ့နေပေးပါတယ်
မြေရဲ့ရင်းကိုပြန်လာကြတဲ့ကရင်ဒုက္ခသည်တွေကိုဒီအစီအစဉ်မှာပါဝင်နိုင်ကြပါလား
Yeah we are thinking of
ကရင်ဒုက္ခသည်တွေလည်းပါဝင်နေအောင်စဉ်းစားပေးနေပါတယ်ဒီစီစဉ်ကကရင်ပြည်နယ်လိုက်ဝက်မြို့နယ်ကရွာတွေမှာနေထိုင်ကြသူတွေအားလုံးဘသူမဆိုပါဝင်နိုင်အောင်စီစဉ်ပေးထားပါတယ်ဒေသတခွန်းကစိတ်ဝင်စားတဲ့ဘသူမဆိုတက်ရောက်နိုင်ပါတယ်မြို့သမီးရဲ့စစ်ပြန်ရဲလို့ခွဲခြားမထားပါဘူးကျွန်တော်ရဲ့ financial inclusion ဆိုတဲ့စောင့်ဖို့အရာလူတိုင်းပါဝင်နိုင်တဲ့အစီအစဉ်ဖြစ်ပါတယ
်ဘယ်မြို့နယ်တွေမှာလုပ်နေတာပါလဲ
we are involved in one township that's Langwe
လောလောဆယ်လှိုင်းဘွဲ့မြို့နယ်မှာပါရွာပေါင်း30ပါဝင်ပါတယ်အိမ်နောက်စုဥယေကတော့2000ပါဝင်ပါတယ်ဒီမြို့နယ်မှာစမြငွေစုငွေချေတမဝယ်မှာဗန်ထူထောင်နိုင်ပြီးအခြားမြို့နယ်တွေမှာလည်းပုံတူဖွဲ့စည်းနိုင်အောင်အထည်ညီမှန်းထားပါတယ
်ဒါဆိုရင်ဒီမြို့နယ်ကအရင်ဆုံးစမ်းသပ်တဲ့သဘောပေါ့နော်
It's more of not actually a pilot testing
ပြောလို့ရပါတယ်ဒါပေမဲ့ဒီနေ့ကိုတခြားအာဆီယံနိုင်ငံတွေမှာလက်တွေစမ်းသပ်တာအောင်မြင်ခဲ့ပြီးပါပြီမြန်မာပြည်မှာတော့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေနဲ့အညီတည်တည်ချာချာစမ်းသပ်နေတဲ့သဘောဖြစ်ပါတယ
်ဒီတင်နန်းကအောက်ခြေပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးရှိမယ်လို့ကိုယူဆပါလားရှင
် Yeah of course as I have said we have done this in the Philippines in Indonesia and in other ASEAN countries
အကျိုးရှိမှာပါကျွန်တော်တို့ဒီစီစဉ်ကိုဖိလစ်ပိုင်အင်ဒိုနီးရှားနဲ့တခြား ASEAN နိုင်ငံတွေမှာလုပ်ခဲ့တာအောင်မြင်ပါတယ်အထူးသဖြင့်ဂျေးလက်ဒေတာကလူတို့အတွက်နည်းပညာပိုင်းပံ့ပိုးမှုနဲ့ထိထိရောက်ရောက်ကူညီနိုင်မယ်ဆိုရင်အကျိုးရှိမှာကတော့သိကြပါတယ
်ဒီလိုသင်တန်းတွေပေးတဲ့နေရာမှာဒေတာကအနာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရောဘယ်လိုသုံးသပ်လို့ရပါလဲ
We have already presented the concept to the Kayin state minister
ကရင်ပြည်နယ်ဝန်ကြီးချုပ်ကိုကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပြီးပါပြီ။ကရင်ပြည်နယ်တမဝယ်မှအသင်းနဲ့လည်းအလွတ်တဘောဆွေးနွေးပြီးပါပြီ။ဒီနယ်တမဝယ်မှအသင်းနဲ့အောက်ခြေအသင်းတွေရဲ့ဖွဲ့စည်းပုံကတော့တခြားနိုင်ငံတွေနဲ့တိတ်မကွာပါဘူး။အခြေခံအဖြစ်တူပါတယ်။တခုပဲကွာတာကတော့အောက်ခြေတမဝယ်မှအသင်းတွေအင်အားပိုတောင့်တမှုလိုပါတယ်။အသင်းဝင်ဥယျာဉ်များမှသာငွေရင်းနှီးများလာမှာပါ။ဒါမှသာရေရှည်တည်တတ်နိုင်မဲ့အသင်းဖြစ်ပြီးအသင်းဝင်တွေအားကိုးထိုက်တဲ့ဖွဲ့စည်းဖြစ်မှာပါ။ဒေသခံအာဏာပိုင်တွေနဲ့ဆက်ဆံတဲ့နေရာမှာလည်းအခက်အခဲမရှိပါဘူး။
ဒီစီစဉ်တွေရမုံငွေဘလောက်သုံးဆဲမှာပါလဲရှင
် the project is jointly funded by the EU and the French Agency for Development or AFD
ဒီစီမံကိန်းက EU ဥရောပတမကနဲ့ AFD ပြင်သစ်နိုင်ငံတကာဖွံ့ဖြိုးမှု agency တို့ပူးပေါင်းပံ့ပိုးတာပါ euro 9သိန်းကျော်American dollar နဲ့ဆိုတသန်းကျော်သုံးဆွဲမှာပါမိပညာပိုင်းဆိုင်ရာအထောက်အကူပေးဖို့ဖြစ်ပါတယ်လုပ်ငန်းစွမ်းရည်မြင့်မားဖို့နဲ့အဖွဲ့အစည်းတွေစနစ်တကျဖွဲ့စည်းဖို့ကနေဦးကူညီတဲ့စီမံကိန်းဖြစ်ပါတယ်
အောက်ခြေလူလူအတွက်တကယ်ကိုအကျိုးရှိမယ်သင်တန်းလို့ဆိုလိုတာပေါ့နော
် Yes of course if you look at the concept of the project the first phase is building the cooperatives
ဟုတ်ပါတယ်ပထမအဆင့်ကတမဝယ်မှအတင်းတွေတည်ထောင်နိုင်မှုဖြစ်ပါတယ်စီမံခန့်ခွဲရေးသင်တန်းတွေပေးဖို့လည်းပါဝင်ပါတယ်ဒုတိယအဆင့်ကတော့လုပ်ငန်းတွေဖန်တီးပေးဖို့ဖြစ်ပါတယ်အဲ့ဒီဒေတာမှာစီးပွားရေးအခွင့်အလမ်းတိတ်နေပါပါတယ်ဒါကြောင့်ရှိပိစားလုပ်ငန်းတွေပိုပြီးအလုပ်ဖြစ်အောင်နဲ့မရှိသေးတဲ့လုပ်ငန်းတွေကိုဒေတာနဲ့အညီဖန်တီးပေးဖို့ဖြစ်ပါတယ်အောင်မြင်ခဲ့ရင်တခြားနေရာတွေမှာလည်းအလားတူစီမံကိန်းတွေတိုးပြီးလုပ်သွားမှာပ
ါအခုလောလောဆယ်ကရင်ပြည်နယ်မှာဘာလုပ်ငန်းတွေကိုအဓိကလုပ်ကင်ကြပါလဲရှင်
Well right now we're thinking of two kinds the agricultural based cooperatives and
လေယာဉ်စပ်ပျိုးရေးကိုအခြေခံတဲ့တမဝယ်ယမနဲ့စပ်ပျိုးရေးနဲ့မဆိုင်တဲ့တမဝယ်မဆိုပြီးနှစ်မျိုးရှိပါတယ်ဆန်စပါရဘာစားတဲ့စပ်ပျိုးရေးအခြေခံတမဝယ်မစသဖြင့်ရှိကြပါတယ်ကျွန်တော်တို့ကဈေးကွက်ကူရှာပေးဖို့လိုရင်ကူမယ်သူတို့ဈေးကွက်ရှိပြီသားဖြစ်ရင်လည်းအရင်နည်းပို့ရအောင်နီလန်းရှာပေးမှာပါဖန်ကထိုင်းနိုင်ငံမဲဆောက်မြို့နယ်လည်းမွေးလာတော့တမဝယ်မအသင်းတွေအနေနဲ့ထိုင်းနိုင်ငံကိုဗပစ္စည်းတွေတင်ပို့ရင်ကောင်းလဲဆိုတာကအစထည့်သွင်းစဉ်းစားကြရမှာဖြစ်ပါတယ
်အခုလိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဒေါက်ခင်ဆိုဝဲစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြာခင်မှာဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။